မြန်မာနိုင်ငံတွင်လူနည်းစုတိုင်းသာလက်နက်ကိုင်တွေနဲ့မြန်မာအစိုးရတပ်တွေကြားစီရေးတင်းမာမှုတွေတိုးလာနေတာကြောင့်အေးအေးရခိုင်လက်နက်ကိုင်အဖွဲ့လိုမျိုးတိုင်းသာအဖွဲ့တွေကိုလူတက်တွေပိုးပြီးဝင်ရောက်လာနေကြပါတယ်။မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ခြေစိုက်တဲ့
စန်ဖို့ရဲ့တည်င်းလွှာကိုကုသညိုကကြပြမှာပါရှင်။စိုးရရဲ့လူမျိုးစုမဟာမိတ်တပ်တွေကြားတိုက်ခိုက်မှုတွေတိုးမြင့်လာတာကြောင့်တိုင်းလာဒေသတွေမှာစစ်သားတပ်တွေပို့တိုးလာဖို့ချိန်ပြည့်လာပါတယ်။ကိုပိုင်နေမင်းနဲ့ထင်းချုပ်ထားနိုင်တဲ့ KIA
ကျမတို့ရခိုင်ပြည်သူပြည်သူတွေကိုအထက်ကနေဖီစနယ်လုပ်တယ်။ဖီနယ်ရှုပ်ချင်မှုတွေများပြီးမတရားနှိမ့်ဆက်တယ်ပေါ့နော်။ဒါမျိုးတွေကိုလို့ကျမကမခင်ရစိမ့်နဲ့ဒီထွေးကိုမျိုးဖို့ဆုံးဖြတ်တာဖြစ်တယ်။အေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့ဒုတိယစီအူစီဒေါက်တာညူထွန်းအောင်ဟာအဲ့ဒီသဏ္ဍာန်တွေမှာစစ်တပ်တန်းကိုကြီးကြပ်ပေးနေရတဲ့သူဟာအခုဒီရခိုင်ပြည်နယ်ထဲမှာ
Ranger Muslim တွေကြီးပဲ အကြမ်းဖက်ခံရတာမဟုတ်ဘူး။ရခိုင်တွေလည်းအလားတူဒုက္ခရောက်နေတယ်ဆိုတာကိုသိစေချင်တယ်လို့သူကပြောပါတယ်။
ဒါဆိုတော့ဘင်္ဂီလူမျိုးတွေအနေနဲ့ဒုံဝါဆိုရင်ကဘာကြီးကသူတို့အပေါ်မှာစာနာမှုတွေပြသခဲ့ကြတယ်။အခုရခိုင်ဒေသမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတော့ကဘာကြီးအနေနဲ့လည်းဘလို့စာနာနားလည်မှုတွေကိုပြသဖို့အတွက်ကျွန်တော်တို့အနေနဲ့တောင်းဆိုပါတယ်။ဒေါက်တာညိုထွန်းအောင်ပြောသလိုပဲငငယ်တကာမှာရခိုင်ပြည်နယ်ပြဿနာဆိုရင်ရင်းကြကိစ္စကိုပဲအပြောများအသိများကြပါတယ်။မြန်မာစုရကတော့ရင်းကြဆွေ
အတော်များများထိခိုက်သေးဆုံးတာတွေဖမ်းဆီးနှိမ်ပန်းနှိမ့်ဆက်ခံရတာမျိုးတွေလည်းရှိနေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းတရုတ်အိန္ဒိယတို့ရဲ့ရင်းနှီးမြှုပ်နှံမှုနဲ့အဓိကစီးပွားရေးဇုံကြီးတွေတိဆောက်ရေးလုပ်ခဲ့တာကြောင့်ကဲရင်းတခြားမှာရှိတဲ့ထောင်ကနန်းရှိတဲ့အရက်သားတွေဥယျာဉ်ရွှေ့ပြောင်းခဲ့ကြရပါတယ်။အဲ့ဒီဒေသတွင်းတိဆောက်တဲ့ဓာတ်ငွေပိုက်လိုင်းနဲ့ပင်လယ်ဆီကမ်းဆောက်လုပ်ရေးတွေကနေပြီးတော့အိန္ဒိချင်းတွေအတွက်ဂျီနန်နဲ့သဘောတန်ငွေတွေပံ့ပိုးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းဒီစီမံချက်တွေဟာဒေသခံတွေအတွက်တော့ဘယ်လောက်ထိအကျိုးများရှိမလဲဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့အေးရခိုင်လက်နက်ကိုင်တွေကပြောပါတယ်။ဒီလိုခန်းစားမှုမျိုးကိုအေးတပ်ဖွဲ့ဝင်တူဖြစ်တဲ့ကိုကျော်တန်းကလည်းခုလိုပြောပါတယ်
။ရိုးတောင်ထက်ကနေလှမ်းလို့ခြေတော်ဗမာပြည်ကိုမြန်ရတယ်ဗမာပြည်မှာအမင်းတွေထိန်ထိန်လမ်းပြီးတော့မှအဲလိုမျိုးရှိမလားဆိုပြီးကျွန်တော်တို့ရခိုင်ပြည်ကိုလှမ်းကြလိုက်တော့ရခိုင်ပြည်မှာမောင်မေးပြီးတော့မှနေတာကိုတွေ့ရတယ်။အဲဒီတော့ကျွန်တော်စိတ်ရှိမှဒါခန်းစားရတယ်
ဒီလနကိုင်ဖွဲ့ရဲ့ခေါင်းဆောင်လေးဦးကတော့ရစကန်တွေကိုစီးနှင်းတက်ခိုက်မှုနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးပုံမှန်တွေနဲ့တရားရုံးတင်ထားပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့အေးအပါဝင်မြောက်ပိုင်းတိုင်းဒေသမဟာမိတ်အဖွဲ့နဲ့မြန်မာစုရညီညာရေးကိုယ်စားလှယ်တွေကြားမှာအပြစ်ရိုက်ရေးဆွေးနွေးညှိနှိုင်းမှုတွေကရှိနေတာပါ။ဒါပေမဲ့လည်းအခုချိန်ထိတော့ရလကောင်းတွေထွက်တာမရှိသေးပဲတိုက်ပွဲတွေကလည်းရခိုင်ပြည်နယ်မှာရောရှမ်းပြည်မြောက်ပိုင်းမှာပါရှိနေစေဖြစ်ပါတယ်ခင်ဗျ။